မနေ့တော့ကဝန်ကြီးဦးအောင်တောင်းကဒီအပြစ်ခတ်ရစဲရေးဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်တယ်လို့သိရပါတယ်အဓိကဘာအချက်တွေပြောသွားပါလဲခင်ဗျာ
အဓိကကနိုင်ငံရေးတွေကဘယ်မှာမှဖြစ်ရှိတဲ့နေရာကိုကြိုက်ပါတယ်တဲ့သူစီးရင်ကိုဘယ်လိုမှအာမပေးပါဘူးတဲ့ဒါဥပ္ပတော်ကပြောဟိုသူတို့ငင်းရဲ့အဖွဲ့တွေနေတာပေါ့ဗျာပြည်တော်သူစီးငင်းရဲ့ဆွေးနွေးအဖွဲ့တွေနေနေလက်ရှိငင်းရဲ့ဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့မီဒီယာတွေလည်းမတွေ့တဲ့ကြောင့်တခါဥစုကြီးစတင်ပြီးတော့မီဒီယာတွေ့တယ်ဆိုတဲ့သဘောပါပဲဒီဟိုအရေးကြီးတဲ့ information ဟိုပေါ့ဗျာဟိုနည်းနည်းဟို breaking news ကိုဖြစ်လိုက်တဲ့ information ကိုပြေးဖို့တော့မဟုတ်ပါဘူး
အဲ့တော့ဝန်ကြီးဦးအောင်တောင်းပြောသွားတဲ့အချိန်မှာနောက်ထပ်ဘယ်အဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးတွေဆက်လုပ်ဖို့ရှိတယ်ဆိုတဲ့အချက်ရောပြောပါသလ
ားအဲသူကတော့လုံးဝဆိုတော့ဗျာဒီရှိတဲ့အဖွဲ့တွေကိုလုံးနဲ့သူတို့လုပ်နေတယ်ပေါ့ဗျာဘယ်အဖွဲ့တွေနဲ့လုပ်ဖို့ရှိတယ်ဆိုတော့အဲသူပြောမလို့လက်ရှိဆောင်ရွက်နေတဲ့ဟာတွေပါပဲဥပမာပြေကင်းပြီးနေမှာပဲဗျာကင်းပြီးနေမှာအကုန်လုံးလုပ်နေတာတွေပါသူတို့ကလည်းသူတို့ဘုံနှကားမွေးလို့အုပ်စုတယ်လေနေရည်တော့လည်းလက်မထိုးနိုင်တဲ့ကိစ္စတွေလေအဲ့ဒါလေးတွေပြောသွားတာအဲ KIA ရဲ့ဒီကတော့ဗျာဟိုဒီတော့ဆောင်ရွက်နေတယ်တချို့ကလည်းမေးတဲ့အချိန်မှာဟိုတမန်ကြီးကလည်းဒီအပြစ်ခတ်တွေကိုမလုပ်ဖို့နဲ့ခုခံကံကောင်ယူမှတော့ဗျာတက်ကြမှုတွေမလုပ်ဖို့ပြင်ကြားတာလေဆိုတော့တိုက်ပွဲတွေဖြစ်နေတယ်ကြားတယ်ဟုတ်ပါ့အဲ့ဒီကလည်းပဲတူရှိရှိသွားတယ်ဗျာဘယ်လိုပြောလဲဆိုတော့နောက်ကတက်တွေကိုအစ်စ်စ်ညွှန်ကြားတဲ့အခါမှာအဲ့ဒီဒေသမှာရှိတဲ့တချို့တက်တွေကဥပမာဒီဆက်တွေခက်ခဲတဲ့နေရာတွေမှာရှိရလို့လည်းရှိရတယ်အဲ့တော့ဆက်တွေခက်ခဲတဲ့အခါကျတော့အပေါ်ကပေးတဲ့ message ကိုအောက်ကတချို့တော့တက်တွေကိုမရောက်နိုင်တဲ့အတွက်ကြောင့်ဒါနားလည်းမူလဲပြီးတော့ဒီလိုပြစ်တာဆက်တာမျိုးတွေရှိနေပါတယ်ဆိုပြီးတော့ပြောသွားတယ်
အဲ့တော့ဝန်ကြီးရဲ့ရှင်းလင်းပွဲမှာပေါ့လေဒီတိုင်းသားတွေဘက်ကလိုလားတဲ့ဒီဒန်းလူရပိုင်ခွင့်နဲ့ပတ်သက်တဲ့ဆွေးနွေးဖို့ကဘယ်တော့လောက်ဖြစ်လာမယ်ဆိုတာမျိုးရောရှင်းပြတာရှိပါလား
သူကအခုကျွန်တော်ပြည်နယ်ဆက်ဆွေးနွေးပွဲပြီးတော့မှပြည်တော်စုဆက်ဆွေးနွေးပွဲတွေလုပ်နေတယ်ပေါ့ဗျာဒီလုပ်နေတဲ့ချိန်မှာလည်းကျွန်တော်ခုနပြောသလိုသဘောပေါက်ဖြည့်ရှင်းတဲ့နီလန်းကိုသူကြိုက်တယ်ငင်းငယ်လမ်းတွေကိုကြိုက်တယ်တော့ကအရင်ကရေဆူရအနေနဲ့ဘယ်လိုပဲဆွေးနွေးပွဲဆွေးနွေးပွဲအဲ့ဆွေးနွေးကြတဲ့အားဒီဘုတ်ကချသွားပြီပေါ့ဗျာအခုဆိုရပြည်တဲ့မှာဆွေးနွေးတဲ့ပုံစံတွေကမတူတော့ဘူးပေါ့နော်အဲ့တော့မတူတော့တဲ့အတွက်ကြောင့်သူကတော့ခုနပြောတဲ့ဓာတ်ရည်ရည်ဆွေးနွေးပွဲဆိုတာမျိုးထက်ဒီဆွေးနွေးပွဲကြီးအားလုံးကိုဒီအစိုးရပြည်လက်ထက်မှာငင်းကြီးရအောင်သုံးနှစ်ဘုဘဒင်းနှစ်လောက်ဒီမှာငင်းကြီးရအောင်လို့ဆောင်ရမယ်ဆိုတာဒီပြောသွားတယ်ဗျာ
ဟိုနောက်တစ်ခုကပေါ့လေဥမာဒီထိုင်းမြန်မာနယ်စပ်မှာဖွဲ့ရတဲ့ UNFC Federal Council ကဟိုပြောတာကအစိုးရကတဖွဲ့ချင်းခွဲဆွေးနွေးနေတာကသူတို့ညီညွတ်ရေးကိုခွဲထုတ်သလိုဖြစ်နေတယ်ဆိုတော့တန်တရားပေါ့ဒါနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးအောင်တောင်းနေတယ်တခုရှင်းပြတာရှိလားခင်ဗျအ
ဲကျွန်တော်ကတော့ဒီပွဲမှာတော့လေကျွန်တော်ဟိုနားရှံသွားရပါလေဖြေကောင်းဖြစ်နေတယ်ကျွန်တော်ကတော့အဲ့ဒါတော့ဟိုကျွန်တော်မကြားဘူးခင်ဗျသို့တော့အရင်ပေါ့လေကျွန်တော်နဲ့သူနဲ့ဒီအင်တာဗျူးလုပ်တဲ့ပွဲတစ်ခုမှာတော့သူပြောခဲ့တဲ့ဟာပေါ့ဗျာဒီရေတော့ပြောခဲ့တာကတော့အဲ့တော့တကူချင်းစီတကူချင်းစီမှာလိုလားချက်တကူချင်းစီတကူချင်းစီရှိပါတယ်တဖွဲ့နဲ့တဖွဲ့နဲ့ကအဲကျွန်တော်တို့ဘာသာတကာလည်းမတူဒေသချင်းလည်းမတူလိုလားချက်တွေလည်းမတူတဲ့တကြောင်မတူတဲ့လူတွေအားလုံးကိုပေါင်းပြီးတော့ဒီချိန်တဲ့တိုင်ဆွေးနွေးဖို့ဆိုတာကလက်တွေ့မချပါဘူးတဲ့ဒီလိုမျိုးပြောတယ်အဲ့တော့မတူညီတဲ့အတွက်ကြောင့်မတူညီတဲ့လူအလျောက်တကူချင်းစီဆွေးနွေးရပါတယ်လို့ပြောပါတယ်
အဲ့တော့ဝန်ကြီးဦးအောင်တောင်းရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲကိုခြုံပြီးရာဦးကိုရဲ့ဟိုတင်ပြသုံးသပ်ချက်လေးလည်းတီးပြစီခင်ဗျအ
ဲ့ဒါကတော့ကျွန်တော်မြင်တာကတော့လက်ပတ်တိကတော့သူမီဒီယာတွေနဲ့တွေ့တယ်တွေ့ပြီးတော့သူတို့ငင်းငယ်ရဲ့အတွက်ကိုဆောင်ရွက်နေပါတယ်ဆိုတာကိုအဲစတင်ပြီးအတိပေးတဲ့သဘောဖြစ်ပါတယ်ပြီးတော့မှသူတို့ဆက်လက်ပြီးတော့လည်းတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့ဆက်လက်အတိပေးသွားမယ်သဘောကျွန်တော်မြင်ပါတယ်နောက်တစ်ချက်ကတော့သူတို့အစိုးရလက်ထက်မှာဒီထားဝယ်နေတဲ့ရောက်လို့ပဲဆိုတဲ့ commitment ပေါ့လေဒီ commitment တစ်ခုတော့ပြေးသွားပါတယ်ခင်ဗျအဲ့တော့ပြေးသွားပြီးတော့သူတို့တော့ဘုံစုံကိုကြည့်ရတာလေတကယ်ကိုပဲအဲကျွန်တော်ဆင်းရဲလေးကိုစောင့်ရမယ့်ပုံစံမျိုးတွေတော့ကျွန်တော်မျက်စိထဲမှာမြင်ပါတယ်တကယ်ကိုပဲဒီဟာကိုအလေးပြုပြီးတော့အဲစောင့်ရမယ့်နေသာအဲ့ဒီဟာကိုပဲထပ်ကြတယ်လို့ထင်ပါတယ်ခင်ဗျ
ကျောက်ဦးကိုကျေးဇူးပါခင်ဗျ
ဟုတ်ကဲ့ပါရပါတယ်ခင်ဗျ